တရားဝင်ကုန်ပစ္စည်းရောင်းချမှုကိုတားဆီးဖို့ပြက်ကွက်တယ်ဆိုတဲ့တန်ကြားရနဲ့တိအွန်လိုင်းအရောင်းဝင်ကုမ္ပဏီတီမူကိုစုံစမ်းစစ်ဆင်နေတယ်လို့ EU ဥရောပသမဂ္ဂကကြေညာပြီးနေမှာပြောပါတယ်တီမူကိုဥရောပကော်မရှင်က EU ရဲ့ Digital ဝန်ဆောင်မှုဆိုင်ရာဥပဒေအရတင်းတင်းကြပ်ကြပ်စစ်ဆင်ဖို့လိုအပ်တဲ့စီရင်ထဲမှာထည့်လိုက်ပြီးတဲ့နောက်စုံစမ်းစစ်ဆင်မှုလုပ်နေတာ9လရှိလာပါပြီဒါကအင်တာနက်သုံးဆက်သူတွေလုံခြုံစစ်ချရေးအတွက်ချမှတ်ထားတဲ့ဥပဒေဖြစ်ပါတယ်တီမူဟာအနောက်နိုင်ငံဈေးဝယ်ထက်ကိုလွန်ခဲ့တဲ့နှစ်နှစ်ကမှစရောက်လာတာဖြစ်ပြီးအဝတ်ထည်ကလည်းအိမ်သုံးပစ္စည်းအထိအမျိုးအမည်အစုံကိုတရုတ်ပြည်ကနေပို့ပြီးပြီးဈေးတက်တက်သားသားနဲ့ရောင်းချတဲ့အတွက်လူသိများလာတာဖြစ်ပါတယ်။ဒီကုမ္ပဏီကိုတရုတ်နိုင်ငံရဲ့ online စီးပွားရေးမှနာမည်ကြီးတဲ့ Pinduoduo Inc. ကုမ္ပဏီကပိုင်လာဖြစ်ပြီးဥရောပသမဂ္ဂနိုင်ငံတွေမှာဆိုတီမူ online မှာဈေးဝယ်သူ92%ရှိနေပါတယ်။